ဘန်နာရေးအချက်ရိုက်နေတဲ့ဆွစ်ဇလန်နိုင်ငံ Credit Suisseယင်းနည်းမြုပ်နှံမှုဘဏ်ကြီးကိုဆွစ်ဇလန်အခြေဆိုင် UBS အကြီးဆုံးနိုင်ငံတကာဘဏ်ကဒေါ်လာ 3.25 ဘီလီယံနဲ့ဝယ်ယူဖို့သဘောတူလိုက်ပါတယ်။နိုင်ငံတကာဘဏ်လုံငန်းအကြက်တဲတွေနဲ့ရင်ဆိုင်ရတာကိုဟန်တားဖို့အတွက်ပြီးခဲ့တဲ့သတင်းပတ်ကုန်အတွင်းတက်တုပ်ရိုက်ဆွေးနွေးပြီးတော့အခုလိုဝယ်ယူလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းနောက်ထပ်ဘဏ်လုံငန်းတွေပြိုလဲမှာကိုစိုးရိမ်မှုတွေရှိနေတာကြောင့်အာရှအစုရှယ်ယာတန်ဖိုးတွေဒီကနေ့ကျဆင်းခဲ့ပါတယ်။ဆွစ်ဇလန်နိုင်ငံဒုတိယအကြီးဆုံးဘဏ်ဖြစ်တဲ့ Credit Suisse ဘဏ်ကိုအကြီးဆုံးဘဏ် UBSကဝယ်ယူလိုက်တာဟာနောက်ထပ်ပြည်တွင်းနဲ့ပြည်တွင်းရဲ့အပြင်ကိုကြော်လာနိုင်တဲ့စီးပွားရေးအရာထိခိုက်နိုင်ခြေတွေကိုတားဆီးဖို့အရေးကြီးတဲ့အကြောင်းဆွစ်ဇလန်အစိုးရကကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်ပြည်ထောင်စုမှာဘဏ်ကြီးနှစ်ခုပြိုလဲခဲ့ပြီးတော့အကြက်တဲရိုက်ခတ်မှုတွေနဲ့ရှိနေချိန်မှာပဲအခုလိုမျိုးဆွစ်ဇလန်ဘဏ်ကိုဝယ်ယူလိုက်တဲ့သတင်းကိုအမေရိကန်ပြည်ထောင်စုဂျာမနီနဲ့ဗြိတိန်အစိုးရတို့ကကြိုဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာပဲ Credit Suisse ဘဏ်ကဆွစ်ဇလန်အစိုးရရဲ့ကြားခံမှုကိုရယူပြီးတော့ဗဟိုဘဏ်ကဒေါ်လာ54ဘီလီယံနီးပါးငွေချီးမယ်လို့ကြေညာခဲ့ပြီးတော့အစုရှယ်ယာဈေးတချို့ပြန်ပြီးတော့တက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းယင်းနှီးမြုပ်နှံသူတွေနဲ့ငွေချီးအနှံသူတွေကြားစိုးရိမ်မှုတွေကတော့ဆက်ပြီးတော့ရှိနေပါတယ်။အစိုးရရဲ့အကူအညီရယူမယ်လို့ကြေညာပြီး Credit Suisse ဘဏ်ကိုအခု UBS ဘဏ်ကဝယ်ယူလိုက်ပြီးဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်ရှင်။